အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးပိုးပြီးကောင်းမွန်လာဖို့စီးပွားဆက်ဆံမှုကျပြန့်လာစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ဝါရှင်တန်အခြေစိုက်ပိုဒက်စတာအကျိုးဆောင်အဖွဲ့ကိုမြန်မာအစိုးရကငှားရမ်းလိုက်ပါတယ်မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေပေါ်မှာအမေရိကန်အစိုးရလွှတ်တော်နဲ့အမေရိကန်ပြည်သူတွေကနားလည်သဘောပေါက်မှုရှိအောင်ပိုဒက်စတာအဖွဲ့ကဆောင်ရွက်သွားဖို့ဖြစ်ပါတယ်ဒါနဲ့ပတ်သက်လို့မြန်မာအစိုးရဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ကိုကိုသားညွန်ဦးကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုဖြေကြားခဲ့ပါတယ်ရှင
်ဟုတ်တော့မြန်မာတို့ကျွန်တော်တို့အဲ့လိုငှားရမ်းခဲ့ပြီပါတယ်နော်သို့တော်လည်းဟိုနိုင်ငံရေးတစ်နှစ်ပေါ်လीအခြေအနေကနာဒီလိုဟိုလုတ်တဲ့ခါမှာဟိုဖြစ်အောင်မရှိခဲ့ဘူးဆိုလို့နော်အဲ့တော့အခုဟာလေကျွန်တော်တို့ကဒီမြန်မာနိုင်ငံနေနဲ့ဒါနာဖြစ်ရောက်နေတယ်လို့ယူဆရပါလိမ့်ယူဆပြီးတော့ကျွန်တော်တို့ကဒိုးနဲ့ဒါပူပေါင်းဆွေးနွေးခြင်းဖြစ်ပါတယ်အဲ့လိုပဲဟိုအခြားနိုင်ငံတွေအများကြီးလည်းဟိုဒီလိုပဲဟိုလော်ဘီတီးနေပေါ့လေအလိုကားကြတယ်နော်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့လည်းဒါဟိုကသူအချိန်ခံနဲ့ကိုက်နေတယ်။နောက်ပြီးတော့ကျွန်တော်တို့ခုနလို့ပြောဒီသူတို့ဘက်ကလည်းတောက်လျှောက်ပေါ့နော်။စိတ်ဝင်စားမှုရှိတယ်။ဘာလို့လဲဆိုတော့ဒါသူတို့အနေနဲ့လည်းအခုအချိန်ခံမျိုးမှာနော်မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဒါဖြစ်နိုင်တဲ့အခြေအနေမှလည်းရှိတဲ့အတွက်ကျွန်တော်တို့ဒီအစိုးရအနေနဲ့လည်းဟုတ်လားနော်ဒီကျွန်တော်တို့ကဟိုအစိုးရအနေနဲ့နားထောင်တာပေါ့နော်နောက်ထောင်ပြီးတော့ကျွန်တော်တို့လုတ်ပြီးနိုင်တာတွေအကုန်လုံးကျွန်တော်လုတ်ပြီးတဲ့ခေတ်ကာလဖြစ်နေတဲ့အခါကျတော့ဒီလိုဟာမျိုးကိုဟိုဘောကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ခြင်းအပြင်အလားနိုင်ငံအကျိုးလည်းဖြစ်မယ်အလားဒီအဆက်ဆက်ပြီးတော့ဒီလိုတို့လည်းအကျိုးရှိနိုင်တယ်လို့ယူဆပြီးတော့ဒါဆောင်ရွက်ခြင်းဖြစ်ပါတယ်